2018ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုကိုပိုလန်နိုင်ငံကစာရေးဆရာမအိုဂါတိုကာချော့ခ်နဲ့2019ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုကိုဩစတြေးလျနိုင်ငံကစာရေးဆရာပီတာဟန်ဂေရိုကိုရွေးချယ်လိုက်ပါတယ်2018ခုနှစ်တုန်းကနိုင်ငံတကာမန်ဘူဂတ်ဆုကိုရရှိခဲ့တဲ့စာရေးဆရာမအိုဂါတိုကာချော့ခ်ရဲ့ Flight ဆိုတဲ့ဝတ္ထုဟာဆွဲဆောင်ချမ်းမှာအဓိပ္ပာယ်ဖွင့်ထားတဲ့ကျင်နာမှုကိုကိုးစားပြုသလိုအတားအဆီးအကာရံတွေကိုကြော်ဖြတ်ပြီးစိတ်ကူးနဲ့ဘဝသရုပ်ဖော်တဲ့ဖွယ်ဖော်ညွှန်းနိုင်ခဲ့တဲ့အတွက် Nobel ဆုပေးဖို့ဆုံးဖြတ်ခဲ့တယ်လို့ဆူရွေးချယ်တဲ့ Swedish Academy ကပြောပါတယ်။စာရေးဆရာ Peter Handke ကိုတော့လူသားတို့ရဲ့အတွေ့အကြုံကိုအသေးစိတ်ရောအစွန်အဖျားလေးပါမကြံစူးစမ်းခဲ့ပြီးတော့စစ်မှန်တဲ့ဘာသာဗေဒနဲ့ဖော်ကျူးပြီးလွှမ်းမိုးတက်ရောက်အောင်ဆောင်ရွက်ခဲ့မှုအတွက်ဆုပေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2018ခုနှစ်တုန်းကစာပေဆိုင်ရာဆုရွေးချယ်ရေးအကယ်ဒမီမြွာလိမ်မိုင်းဆိုင်ရာအရှုပ်တော်ပုံတွေရှိခဲ့တာကြောင့်ဆုမပေးဖြစ်ခဲ့တဲ့အတွက်ဒီနှစ်မှာ2018ခုနှစ်အတွက်ရော2019ခုနှစ်အတွက်ပါဆုနှစ်ခုကိုပေးတာဖြစ်ပါတယ်။စကားတင်၈ယောက်ထဲကနေ၂ယောက်ကိုရွေးချယ်ခဲ့တဲ့အတွက် Swedish Academy ရဲ့ Nobel Committee ဥက္ကဋ္ဌ Andreas Olsson ကပြောပါတယ်။ Sweden နိုင်ငံ Stockholm မြို့တော်မှာဒီဇင်ဘာ10ရက်ကျင်းပမယ့်ဆုပေးပွဲအခမ်းအနားကြရင်စာပေဆိုင်ရာ Nobel ဆုရှင်၂ယောက်အနေနဲ့ဒေါ်လာ6သိန်း2000လောက်တဲ့ညီများတဲ့ဆုကြီးငွေကိုရရှိကြမယ်အပြင်ရွှေတစိမ့်ဆုနဲ့ဒီပလိုမာဆုလက်မှတ်တွေကိုလည်းရရှိကြမှာဖြစ်ပါတယ်။နှစ်ဖန်တောက်ကြနေကြရင်တော့2019ခုနှစ်အတွက် Nobel ငြိမ်းချမ်းရေးဆုကိုကြေညာမှာဖြစ်ပါတယ်။